တော်ရရှိမြခင်ဗျာအဖခင်ကြီးတော်ဖျားရှင်ရဲ့သားတော်ယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖျားအဖြစ်လက်ခံယုံကြည်တဲ့သူတွေဟာခရစ်ယာန်တွေပါယေရှုခရစ်တော်မှာတည်ရှိနေကြတဲ့သူတွေဟာဒုစရိုက်ကိုမပြုတတ်ပါဘူးဒါပေမဲ့ဒုစရိုက်ကိုပြုတဲ့သူဟာကိုယ်တော်ကိုမသိမမြင်ရသေးလို့အတည်လင်းဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရစ်ယာန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်4ကနေအခန်းငယ်9အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ယေရှုခရစ်တော်ဟာလူသားတွေရဲ့အပြစ်ကိုဆောင်ယူသွားသူဖြစ်ပေမဲ့အပြစ်မရှိပါဘူး။အပြစ်နဲ့လုံးဝကင်းစင်တော်မူပါတယ်။ဖြောင့်မတ်ခြင်းတရားကိုကျင့်တဲ့သူဟာယေရှုခရစ်တော်ဖြောင့်မတ်တော်မူသည်နည်းတူဖြောင့်မတ်တဲ့အကြောင်းရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်4ကနေအခန်းငယ်9အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြထားပါတယ်
။ဖျားသခင်သည်ဖြောက်မှတ်တော်မူသည်ကိုသင်တို့သည်သိလျင်ဖြောက်မှတ်ခြင်းတရားကိုကျင့်သောသူမည်သည်ကဖျားသခင်ဖြစ်ပွားစေတော်မူသောသူဖြစ်သည်ကိုသိရကြ၏ဖျားသခင်၏သားတော်ဟုခေါ်ဝေါ်ခြင်းအခွင့်ကိုငါတို့သည်ရမည်အကြောင်းဖျားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုကြည့်ရှုဆင်ခြင်ကြလော့လောကီသားတို့သည်ဖျားသခင်ကိုမသိသောကြောင့်ငါတို့ကိုလည်းမသိကြချစ်သူတို့ယခုတွင်ငါတို့သည်ဖျားသခင်၏သားဖြစ်ကြ၏နောက်မှအဘယ်သို့သောသူဖြစ်မည်ဟုမထင်ရှားပေသို့တော်လေကိုရောသည်ထင်ရှားပေါ်ထွန်းတော်မူသောအခါငါတို့သည်ကိုရောနှင့်တူကြလက်တန့်ဟုငါတို့သိကြ၏အကြောင်းမူကားကိုတော်ဖြစ်တော်မူသည့်အတိုင်းကိုငါတို့သည်မြင်ရကြလက်တန့်ထို့သို့မျှော်လင့်သောသူမည်သည်ကကိုတော်တန်ရှင်းတော်မူသည့်ဤတူကိုကိုကိုတန်ရှင်းစေတတ်၏သင်သိရသောသမာကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာအထက်ပါအတိုင်းကြားနာခဲ့ရပါသောဩဝါဒစာသင်ငန်းစာတွေဟာဖြင့်အဖဖျားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုရက်အလွန်အရေးကြီးလာသောမြတ်တာဩဝါဒစာများအတွင်မှဖြောင့်မတ်သူတန်ရှင်းသူဆိုရက်ယုံကြည်သူတို့ရဲ့တယုတ်တကံကိုခွဲခြားနားလည်စေပြီးတဲ့နောက်ယုံကြည်သူချင်းအတူတကွမိသဟာယပြုခြင်းအကြောင်းတို့ကိုပေါ်လွင်ထင်ရှားစေခဲ့သလိုအဖဖျားသခင်ရဲ့သူ့ရဲ့သားသမီးတို့အပေါ်မှာထားရှိပါသောအလွန်အလွန်အံ့ဩဖွယ်မြတ်တာတော်အကြောင်းနေနေကြပြတ်မှုများအကြောင်းတို့ကိုလေပြက်ပြက်သားသားနားလေစီခဲ့ပြီဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့မေတ္တာတော်အနန္တရဲ့ကယ်တင်ခြင်းကျေးဇူးတရားကိုလူသားအတိုင်းခံစားနားလေနိုင်ဖို့ရန်နှုတ်ကပတ်တော်ဟာသွန်သင်ပေးလျက်ရှိနေပါတယ်။မိတ်ဆွေအပေါင်းတို့မိတ်ဆွေတို့ကိုကျွန်တော်တို့သင်ပြရသောသမာကျမ်းအနေနဲ့သိစေခြင်းတာကတော့အခုလိုအပိုင်းလိုက်ဂန္ဓကလေးတွေကိုခြားနာတင်ပြတဲ့နေရာမှာရှုပ်ထွေးခြင်းမရှိစေခြင်းဘူး။တန်နိုင်သည်အဲ့ဒီလူခွဲခြားမှုကလေးတွေကိုနားလေစီခြင်းတည်းဆိုတဲ့အချက်ပါပဲဝိညာဉ်ရေးအရာအထင်ရှားဆုံးအဆက်အဆက်အရှိဆုံးနဲ့မိษွေတို့ကိုလည်းနားလေစီခြင်းတည်းဆန္ဒအဖြစ်ကျွန်တော်ဘက်ကဆန္ဒအရှိဆုံးပုံစံအတိုင်းဘောင်းဝင်အောင်အခုလူခွဲခြားခြင်းဖြစ်တယ်ဆိုတာကိုခံယူသဘောပေါက်ကြစီခြင်းပါလေမှန်ပါတယ်မိษွေအပေါင်းတို့အခုဆိုရင်အဖဖျားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏ဆိုတဲ့အတိုင်းပဲချစ်ချင်းမြတ်တော်နဲ့ဆက်ဆက်နေတဲ့အပိုင်းအခြားတွေဖြစ်တယ်ဆိုတာကိုတော့မငြင်းနိုင်။ဒါပေမဲ့တစ်ချိန်တည်းမှာပဲအနာဂတ်ရေးအတွက်ချစ်ချင်းမြတ်တော်နဲ့ပို့ဆောင်တော်မူရာလမ်းမှာကျွန်တော်အဖအကြီးအိမ်တော်သားသားသမီးများတို့အတွေ့မျှော်တွေးဆင်ခြင်စဖွဲဗျာဒိတ်တော်များဟာလည်းဆက်နွယ်ဆက်ဆက်လျက်ရှိနေပါတယ်။ယုံကြည်ခြင်းတရားရဲ့ခံစားရအနာဂတ်အကျိုးကျေးဇူးများဆိုတာကိုလည်းထိထိမိမိဖော်ပြထားနေတယ်ဆိုတဲ့အချက်ကိုချမှတ်ထားဖို့အထူးပဲအရေးကြီးပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့ဖျားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့ခေါင်းစဉ်အောက်မှာပဲယုံကြည်သူအပေါင်းတို့ရှောင်ကျင်စရာများဆိုတဲ့ယုံကြည်သူအပေါင်းတို့ရှောင်ကျင်စရာများဆိုတဲ့သီးသန့်အပိုင်းအခြားကိုလေကျွန်တော်တို့ဟာအခန်းကြီး1ထဲမှာတက္ကန္တအဖြစ်လေ့လာခဲ့ကြသေးတယ်ဆိုတာကိုမိတ်ဆွေတို့မှတ်မိကြမယ်လို့ထင်ပါတယ်အဲ့ဒီအပိုင်းဟာတကယ်တော့အကွေ့အပြောင်းမဟုတ်ဘူးလမ်းချိုးလိုက်တာမဟုတ်ဘူးတလန်းတဲသောအသက်ခရီးပေါ်မှာဆက်ဆက်နေသောပေါင်ကူးကန္တတစ်ခုသာဖြစ်တယ်ဆိုတာကိုလေကျွန်တော်အနေနဲ့သက်ဆိုင်ရာသင်ခန်းစာအပိုင်းမှာရှင်းလင်းတင်ပြပေးခဲ့ပြီးပြီဖြစ်ပါတယ်။မိษွေတို့ဒါတွေကိုနားလည်မှုရှိစေခြင်းပါတယ်။အခုလက်ဒီအတိုင်းပါပဲ။ကြားနာခဲ့ပြီးပါသောဩဝါဒအပိုင်းတည်းကဗျာဒိတ်တော်ဆရာဟာအမှတ်တမဲ့ကြည့်လိုက်ရင်တော့နော်။အဖဖျားသခင်ပြီးချစ်ချင်းမြတ်တာတော်ဖြစ်တော်မူ၏ဆိုတဲ့ခေါင်းစဉ်အောက်မှာသာထည့်သွင်းထားရတယ်။ဆက်ဆက်ဆက်ဆက်မရှိသလိုကြီးပဲလို့ထင်စရာရှိတယ်ဆရာကမိษွေတို့ယင်တဲ့မှာတွေးကြတော့ကြလိမ့်မယ်လို့ကျွန်တော်တွေ့မိပါတယ်။ချစ်သူတို့ယခုတွင်ငါတို့သည်ဖျားသခင်ဤသားဖြစ်ကြ၏နောက်မှအဘယ်သို့သောသူဖြစ်မည်ဟုမထင်ရှားသေးသို့တော်လေကိုရောသည်ထင်ရှားပေါ်ထွန်းတော်မူသောအခါငါတို့သည် ကိုရောနှင့်တူကြလက်တန့်ဟုငါတို့သိကြ၏အကြောင်းမူကားကိုရောဖြစ်တော်မူသည့်အတိုင်းကိုငါတို့သည်မြင်ရကြလက်တန့်အဲ့ဒီလိုကျွန်တော်ကြားခဲ့ရတဲ့အပိုင်းကလေးကိုပြန်ပြီးတော့စဉ်းစားကြည့်ပါဒါဟာနောက်ဆုံးသောကတ်ကာလကုန်ဆုံးပြီးတော့ခရစ်တော်နှင့်အတူဘုန်းတော်ကိုဝင်စားရမည်ယုံကြည်သူတို့ခံစားရဘဝသစ်အကြောင်းကိုထုံမွန်းဖော်ပြခြင်းပဲတကယ်တော့ချစ်ချင်းမြတ်တာကိုခံယူသူမို့သာချစ်ချင်းမြတ်တာတော်ကြောင့်ခံစားရတဲ့ဘဝသစ်ဆုကျေးဇူးအဲ့ဒီတော့ဒါဟာဒီကောင်းစဉ်နဲ့တပ်ပမတ်သေးမကွဲမကွာဆက်ဆက်နေလျက်ရှိနေတာပဲတစ်ချိန်တည်းမှာကိုရောနှင့်တူကြလက်တန်းဆိုတဲ့အချက်ကြတော့တကူးတကန့်စဉ်းစားเสียအကြောင်းဖန်လာတယ်ဆိုတာကိုတွေ့ရပြန်ပါတယ်ပြီးတဲ့နောက်အငယ်သုံးမှာထို့သောမျောလင်းသောသူမြည်သည်ကကိုရောတန်ရှင်းတော်မူသည့်နိတုကိုကိုကိုတန်ရှင်းစေတတ်၏တဲ့အဲ့ဒီလိုဆက်လက်ဖော်ပြလိုက်တဲ့အခါကျပြန်တော့လေကိုရောနှင့်အတူအသက်သောဘဝသို့တက်လှမ်းလိုသူဟာတန်ရှင်းစင်ကြယ်ဖို့လိုတယ်တနည်းအားဖြင့်ကက်တီရှင်သခင်ခရစ်တော်၏အသွေးတော်အားဖြင့်တန်ရှင်းခြင်းရှိကြရလိမ့်မယ်။ဒါဟာခရစ်တော်အားဖြင့်တည်ရှိနေတဲ့ချစ်ချင်းမြတ်တာကိုခံယူရမယ်ဆိုတာကိုဖော်ပြခြင်းသာဖြစ်တယ်ဆိုတာကိုကျွန်တော်နားလည်နိုင်ပါ रे ။သောတတ်ရှင်မိတ်ဆွေအပေါင်းတို့ကိုတော်နှင့်တူကြလက်တန်းဆိုတာဟာကောင်းကင်သစ်နှင့်မြေကြီးသစ်မှယေရုရှလင်မြို့တော်သစ်မှလူသစ်ဖြစ်ကြရခြင်းကိုဆိုလိုတာပဲဖြစ်ပါ रे ။ယရိကျမ်းအခန်းကြီး27အရာကျွန်တော်တွေ့ရတဲ့ကောင်းကင်သစ်နှင့်မြေကြီးသစ်ဆိုတဲ့နေရာမှာခရစ်တော်နဲ့အတူအသက်သောဘဝကိုခံယူရမယ့်အကြောင်းကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာဖော်ပြပေးခဲ့ပါတယ်။အဲ့ဒီလိုအစစအရာရာမှာအသက်ပြောင်းလဲရခြင်းဆိုတာဟာသေသေးချာပြန်ပြီးတော့စဉ်းစားကြည့်ရင်ယဉ်သိမ့်တုံလောက်အောင်ပြောင်းလဲခြင်းပဲဖြစ်ပါတယ်။အံ့ဩပွေသောပြောင်းလဲခြင်းပါ။မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ကျွန်တော်မိတ်ဆွေတို့ရဲ့မြေသားဘဝအသက်တာမှာယုံကြည်ခြင်းအပြင်အသက်မွေးဖွားခြင်းခံတယ်ဆိုတာဟာအဲ့ဒီလိုခရစ်တော်နှင့်အနာဂတ်ဘုန်းပွင့်ခြင်းနဲ့စရည်တကယ်အဖေးအဖွဲကလေးမျှတာပဲဖြစ်ပါလေ။ကောင်းကင်နိုင်ငံတော်အသစ်မှာဘုန်းတော်ဝင်စားရခြင်းဆိုတာကမှအကျွင့်မဲ့ပြောင်းနေခြင်းအနန္တကာလရဲ့ဘဝအသစ်ဖျားသခင်နှင့်တဖွားမကွာထာဝရအသက်တာစသည်စသဖြင့်ပြောင်းလဲခြင်းမျိုးပဲဖြစ်တယ်ဆိုတာကိုကျွန်တော်အထူးသီးနားလည်ထားဖို့လိုပါလေ။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တင်သိရသောသမာကျမ်းရဲ့ဆရာကြီးဒေါက်တာဂျေဗန်မက်ဂီရောသူ့ရဲ့ခန်းစားချက်သူရဲ့နားလည်မှုကိုပြောပြတဲ့နေရာမှာသူဟာသူ့ရဲ့အသက်တာဘဝအတွက်သူ့ကိုယ်သူအတော်ကြီးကျေနပ်ပါလေ။ဘာဖြစ်လို့လဲဆိုတော့အဖဖျားသခင်ဤပဂတိနှင့်ဆက်ဆံထိတွေ့ခွင့်ရခဲ့လို့ကျေနပ်ရခြင်းဖြစ်ပါလေ။ဒါပေမဲ့ကိုယ့်ရဲ့အတိတ်ကာလရှည်ကြီးကိုပြန်ပြီးသုံးသပ်လိုက်တဲ့အချိန်ကြတော့လူဘဝမှာဘယ်လိုပဲအသက်သောပြောင်းလဲမှုရရှိတယ်လို့ပဲဆိုနေနေဓမ္မဆရာတယောက်အဖြစ်ယာဂိုင်းနှုံးပြည့်သူ့ကိုယ်သူမကျေနပ်နိုင်ဘူး။အိမ်တောင်ရှင်ဖခင်ကြီးတယောက်အဖြစ်ရန်တုံးပြည့်သူ့ကိုယ်သူမကျေနပ်နိုင်ဘူး။အိုးဘယ်နေရာဘယ်အပိုင်းဘယ်ရှုတောင်းကမှသူ့ဘဝမှာအကျွင့်မဲ့စံချိန်မှီတယ်လို့သူမယူဆနိုင်ဘူးမကျေနပ်နိုင်ဘူး။ဒါပေမဲ့အဲ့ဒီလိုကက်တင်ရှင်သခင်ခရစ်တော်၏နိုင်ငံတော်သစ်မှာကောင်းကင်အမွေကိုခံယူရရှိပြီးပြီဆိုရင်တော့လိုလေသေးတစ်ခုမှမရှိမကျေနပ်မှုကြံသေးတယ်ရေလို့စိုးစင်းမှမသိပြပြင်းသည့်ကောင်းကင်သာဘဝဆိုတဲ့စစ်မှန်သောအသက်သောလူဖြစ်လာလိမ့်မယ်ဆိုတာကိုယုံကြည်လျက်နဲ့ကြိုတင်မျှော်လင့်ဝန်သာအားရဖြစ်မိတယ်။ကျေးဇူးတော်ကိုလည်းအထက်ထက်ကြီးမွန်းမိပါတယ်ဆိုတာကိုဖော်ပြပေးလိုက်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့အတွက်ယခုဘဝတည်းပို၍သစ်သောပို၍မြဲမြံသောဘုန်းတော်ရောင်ဝါနှင့်ပြည့်စုံလှပသောအနာဂတ်ဟာတရှိနေသေးတယ်ဆိုတာကိုမျှော်လင့်လျက်အသက်ရှင်ကြပါစို့။မိတ်ဆွေတို့တရှင်အပေါင်းတို့ခင်ဗျာဒီကနေ့ကျွန်တော်ဆက်လက်လေ့လာသွားဖို့ရှိနေတာကတော့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး3အငယ်4မှစတင်ရမယ့်သင်ခန်းစာများပဲဖြစ်ပါတယ်အဲ့ဒီအငယ်4ရဲ့ဖော်ပြချက်ကိုအခုလို့စတင်နားဆင်ကြည့်ကြပါစို့ရဲ့ဒုစရိုက်ကိုပြုသောသူမြည်သည်ကပြည့်ညတ်တော်ကိုလွန်ကျူး၏ဒုစရိုက်သည်ကပြည့်ညတ်တော်ကိုလွန်ကျူးခြင်းဖြစ်သည်ဒီကျမ်းကိုနောက်တစ်မျိုးတစ်ဘာသာဘာသာပြန်ဆိုရမယ်ဆိုရင်တော့အပြစ်ဒုစရိုက်ကိုလွန်ကျူးသူသည်ပြည့်ညတ်တော်နှင့်ကင်းကွာသောသူဖြစ်သည်ပြည့်ညတ်တော်နှင့်ကင်းကွာခြင်းသည်အပြစ်ဖြစ်သည်ဆိုတဲ့အချက်ပေါ်လာပါလေဒါကိုတနည်းဖော်ပြရမယ်ဆိုရင်တော့ပြည့်ညတ်တော်ကိုလွန်ကျူးခြင်းဒီဟုသောအပြစ်ဒုစရိုက်ဟုသည်ဘုရားသခင်၏နှုတ်ကပတ်တော်နှင့်လူသားကိုကင်းကွာသွားစေသည်လို့ဆိုရတာပဲဖြစ်ပါလိမ့်မယ်ဒါဟာအပြစ်ဒုစရိုက်ကိုကျူးလွန်တတ်သောလူသဘာဝစိတ်နေစိတ်ထားတိုင်းသည်အဖဘုရားသခင်နှင့်လူသား၏ဝေးကွာချမ်းသာရခြင်းအဖြစ်ကိုပြည့်ကျွမ်းနားလေစေသည်လို့ကျွန်တော်ခံယူမိပါတယ်။သောတရှင်မိတ်ဆွေအပေါင်းတို့အသက်ရှင်တော်မူသောအဖဖျားသခင်ဟာရှေးခေတ်ကာလမှာကတည်းကပြည့်ညတ်တော်တွေကိုလူသားတို့အတွက်ချထားပြီးခဲ့ပါတယ်။ ဥပမာအားဖြင့်ထွတ်မြောက်ရာကျမ်းအခန်းကြီး20တဲကပြည့်ညတ်တော်တွေကိုပြန်ပြီးတော့လေ့လာကြည့်ပါအငယ်3ကစပြီးတော့သူ့ကိုမကိုးကွယ်တဲ့အပြစ်သူ့အစာအခြားသောအစာထိုးအရာများကိုကိုးကွယ်ခြင်းအပြစ်တို့အကြောင်းတွေကိုဖော်ပြထားတာကိုအခုလို့ရှင်းလင်းပြတ်သားစွာတွေ့မြင်နိုင်ပါ रे ငါမတပါအခြားသောဖရာကိုမကိုးကွယ်နှင့်အထက်မိုးကောင်းကင်း၌၎င်းအောက်အရက်မြေကြီးပေါ်၌၎င်းမြေကြီးအောက်ရေထဲ၌၎င်းရှိသောအရာနှင့်ပုံတရံတူအောင်ယုတ်တုစင်တုကိုကိုအဖို့မလုတ်နှင့်ဥမချဝတ်မပြုတ်နှင့်အကြောင်းမူကားသင်ဤဖျားသခင်ငါထားဝဲရဖျားသည်သင်၌အပြစ်ရှိသည်ဟုယုံလွယ်သောဖျားငါကိုမုံသောသူတို့ဤအမျိုးအစဉ်အဆက်တတိယအဆက်သရုတ်ထအဆက်တိုင်အောင်အဖတို့ဤအပြစ်ကိုသားတို့၌ဆက်ပေးစီရင်သောဖျားငါကိုချစ်၍ငါပြည့်ညက်တို့ကိုကျင့်သောသူတို့ဤအမျိုးအစဉ်အဆက်အထောင်အသောတိုင်အောင်ဂယုနာကိုပြသောဖျားဖြစ်၏။ဒါပြည့်ညက်တော်တို့ရဲ့အစပဲရှိပါသေးတယ်နော်။အမိန့်တော်နဲ့အတူရှင်းလင်းဖွင့်ဆိုချက်ကလေးကိုပါထာဝရဘုရားသခင်ထည့်သွင်းထားတယ်။တခြားအများကြီးပြည့်ညက်တော်တွေဟာလည်းကြံနေသေးတယ်ဆိုတာကိုကျွန်တော်တို့မေ့လို့မရနိုင်ပါဘူး။အဲ့ဒီထွတ်မြောက်ရောကျမ်းအခန်းကြီး20မှာပဲအငယ်9ကနေ18အတွင်းမှာဖတ်ကြည့်မယ်ဆိုရင်ရှင်းနေအောင်တွေ့ရအောင်မှာပါ။သင်ဤဘုရားသခင်ထာဝရဘုရား၏နာမတော်ကိုမှုသာနှင့်ဆံ၍မမွက်ဆိုနှင့်။အကြောင်းမူကားနာမတော်ကိုမှုသာနှင့်ဆံ၍မွတ်ဆိုသောသူကိုအပြစ်မရှိဟုထာဝရဘုရားမှတ်တော်မမူ။ဥပုံနေကိုတန်ရှင်းစေခြင်းဟာထိုနေ့ရက်ကိုအောင်မေလော။၆ရက်ပတ်လုံးအလုံမျိုးကိုကြိုးစား၍လှုပ်ဆောင်လော့။တတ္တမနေ့ရက်သည်သင်၏ဘုရားသခင်ထာဝရဘုရား၏ဥပုံနေဖြစ်၏။ထိုနေ့၌သင်မဆ၍သင်၏သားသမီး၊ကျွန်ယောက်ျားမိန်းမ၊တိရိစ္ဆာန်သင်၏တကားအတွင်း၌နေသောဧည့်သည်အာဂန္တုသည်အလုံမလုံရ။အကြောင်းမူကားထာဝရဘုရားသည်မိုးကောင်းခြင်းမြေကြီးသမုတ်တရားအရရ၌ရှိသမျှတို့ကို6ရက်တွင်ဖန်ဆင်း၍တတ္တမနေ့ရက်၌ညင်ဝတ်စွာနေတော်မူ၏ထို့ကြောင့်ထာဝရဘုရားသည်တတ္တမနေ့ရက်ကိုကောင်းကြီးပေး၍ဖန်ရှင်းစေတော်မူ၏သင်၏ဘုရားသခင်ထာဝရဘုရားပေးသနာတော်မူသောပြည်၌သင်၏အသက်တာရှည်မည်အကြောင်းသင်၏မိဘကိုယူသေးစွာပြုလော့လူအသက်ကိုမသတ်နှင့်သူမယားကိုမပြစ်မှားနှင့်သူဥစ္စာကိုမခိုးနှင့်ကိုနှင့်ဆက်ဆိုင်သောသူတစ်ဖက်၌မမှန်သောတက်တီကိုမခံနှင့်ကိုနှင့်ဆက်ဆိုင်သောသူ၏အိမ်ကိုတက်မဲ့လိုခြင်းသောစိတ်မရှိစေနှင့်ကိုနှင့်ဆက်ဆိုင်သောသူ၏မယားသူ၏ကျွံယောက်ျားမိန်းမနွားမြဲမှစ၍ကိုနှင့်ဆက်ဆိုင်သောသူ၏ဥစ္စာတစုံတစ်ခုကိုမျှတက်မဲ့လိုခြင်းသောစိတ်မရှိစေနှင့်ဟုမိန့်တော်မူ၏သောတရှင်မိတ်ဆွေအပေါင်းတို့ခမညာအစဆုံးအမှတ်စဉ်1နဲ့အကျုံးဝင်တဲ့သူကိုယ်သာကိုးကွယ်ရမယ်ဆိုတဲ့ပြည့်ညတ်တော်ရဲ့နံပါတ်1အမိန့်တော်တို့ကိုလူသားတို့အထက်ရွေးကောက်တော်မူသောလူမျိုးတော်ဟာအလွန်အလွန်အရေးအကြီးဆုံးအချိန်လို့ဆိုရမယ်။အမိန့်တော်တို့ခြားကာစားအချိန်ကာလမှာပဲကြောက်ခမန်းလိလိပောက်ပြက်အောင်ဖောက်ဖျက်ခဲ့ကြတယ်၊ကျူးလွန်ခဲ့ကြတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီအတိုင်းပါပဲ။လူမှုရေးပညာတော်တို့ကိုလည်းအဆက်ဆက်သောလူမျိုးတော်အပေါင်းတို့ဟာကျူးလွန်ခဲ့ကြတယ်ဆိုတာကိုဓမ္မသမိုင်းဟာရှင်းလင်းအောင်ကျွန်တော်တို့ကိုဖော်ပြလျက်ရှိနေပါတယ်။မိတ်ဆွေအပေါင်းတို့ဒီအချက်ဟာဒီပညာတော်တို့သည်လူသားတို့ဤဇာတိပဂရိအပြစ်တရားကြီးမာဘုံအပြစ်ကိုကျူးလွန်နေကြဘုံတွေကိုရှင်းနေအောင်ဖော်ပြသက်သေပြုနေတယ်ပြည့်ညတ်တော်တို့သည်လူသားတို့ဤပဂရိအခြေအနေမှန်ကိုတုတ်တုတ်မျှမလှုပ်သားအောင်လက်ညှိုးထိုးပြနေသောအပြစ်ညှို့ဥပရိသများသာဖြစ်တဲ့အကြောင်းကိုကျွန်တော်သိသာစီပါတယ်ဒါကြောင့်လေယောမဩဝါဒစာအခန်းကြီး9ရဲ့အငယ်9မှ9အတွင်းမှာတမန်တော်ကြီးရှင်ပေါလုအခုလိုဖော်ပြခဲ့တာဖြစ်ပါတယ်တို့ဖြစ်၍အဘယ်သို့ပြောရမည်နည်းပြည့်ညတ်တရား၌အပြစ်ရှိသလားအပြစ်မရှိနိုင်ရာတို့ရတွင်ပြည့်ညတ်တရားအဖြစ်သာအပြစ်သဘောကိုငါသိရ၏အဘယ်သို့နည်းဟုမူကားလောဘစိတ်မရှိစေနှင့်ဟုပြည့်ညတ်တရားမဆိုခြင်းလောဘသဘောကိုငါမသိအပြစ်တရားသည်ပြည့်ညတ်တရားအဖြစ်အခွင့်ရ၍ငါ၌အမျိုးမျိုးသောလောဘတို့ကိုဖြစ်စေ၏ပြည့်ညတ်တရားမရှိခြင်းအပြစ်တရားသိ၏အထက်ကပညာတရားမရှိသဖြင့်ငါသည်အသက်ရှင်၏ပညာတရားပေါ်သောအခါအပြစ်တရားသည်ရှင်ပြန်၏ငါလည်းသေ၏မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာဒီအချက်တွေကြောင့်လည်းပညာတော်မပေါ်ခင်တုန်းကဆိုရင်လေအပြစ်တရားဆိုတာကတော့ရှိနှင့်နေပြီဒါပေမဲ့ပညာတော်ကိုလွန်ကျူးခြင်းဆိုတာကတော့အဲ့ဒီအချိန်မှာသုံးလို့မရနိုင်ဘူးဘဖြစ်လဲဆိုတော့လွန်ကျူးစရာပညာတော်မှမရှိသေးပဲပညာတော်တို့ကြောင့်သာလျှင်ပြည့်ညတ်တော်ကိုကျူးလွန်တယ်ဆိုပြီးတော့ပြောလို့ရနိုင်တယ်ဆိုတာကိုကျွန်တော်လွယ်လွယ်ကူကူနားလည်နိုင်ပါတယ်။ဒါပေမဲ့ဘယ်လိုပဲပြောပြောပြည့်ညတ်တော်ကိုမလွန်ကျူးသေးဘူးလို့ဆိုနိုင်တယ်။ပြည့်ညတ်တော်မတိုင်ခင်ကာလမှာလေအပြစ်လွန်ကျူးခြင်းဆိုတာကတော့ရှိနှင့်နေပြီဆိုတာဟာလွယ်လွယ်လေးကျွန်တော်စဉ်းစားနိုင်တဲ့အရာပါ။မှန်ပါတယ်မိတ်ဆွေအပေါင်းတို့ ယောမဩဝါဒစာအခန်းကြီး9ရဲ့အငယ်7မှ14ကိုပြန်ပြီးကြည့်လိုက်မယ်ဆိုရင်အခုလိုကျွန်တော်တို့တွေ့နိုင်ပါသေးတယ်။ပြည့်ညတ်တရားမရှိခဲ့လူများအပြစ်မရှိဘူးလို့မထင်ကြပါနဲ့ဆိုတဲ့အဓိပ္ပာယ်ကိုတမန်တော်ကြီးရှင်ပေါလုယောမအသင်းတော်သို့ဖော်ပြသောဩဝါဒဖြစ်ပါတယ်။ဤအကြောင်းအရာဟူမူကားအပြစ်တရားသည်တယောက်သောသူအဖြစ်ဤလောကသို့ဝင်၍အပြစ်တရားအဖြစ်သေခြင်းတရားဝင်သည်နှင့်အညီလူအပေါင်းတို့သည်အပြစ်ရှိသောကြောင့်သေခြင်းသို့ရောက်ရကြ၏ပြည့်ညတ်တရားကိုမထားမိတိုက်အောင်ဤလောက၌အပြစ်ရှိ၏အဘယ်ပြည့်ညတ်တရားမျှမရှိလျှင်အပြစ်ရှိသည်ဟုမှတ်เสียမရှိသို့တော်လေအာဒံလက်ထက်မှစ၍မောရှိလက်ထက်တိုင်အောင်သေခြင်းတရားသည်အစိုးရ၏အာဒံပြစ်မှားသည့်ဤသူမပြစ်မှားသောသူတို့ကိုပင်အစိုးရ၏ထိုအာဒံသည်နောက်လာလက်တန်သောသူဤပုံပမာဖြစ်သည်တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ပြည့်ညတ်တော်တွေမရှိရင်လည်းပဲအပြစ်လွန်ကျူးမှုတွေအပြစ်အလျောက်ပေးဆက်ရခြင်းအမျိုးမျိုးတွေနဲ့အတူနောက်ဆုံးမှာတော့အပြစ်ရဲ့အကြီးမားဆုံးအဖို့အခဖြစ်တဲ့သေခြင်းဆိုတာကိုတောင်းမှလူသားဟာပေးကိုပေးဆက်ရစမြေဖြစ်တယ်ဆိုတာကိုကျွန်တော်နားလည်နိုင်ပါတယ်ဒီတော့အဖဖျားသခင်ဤပြည့်ညတ်တော်တွေကိုချထားခြင်းသည်ကယ်တင်ခြင်းကြီးစုကိုပြုရန်အတွက်တိုက်ရိုက်မဟုတ်သို့သောဇာတိပဂရိလူသားတို့အနေဖြင့်ကိုဤအပြစ်ရှိခြင်းကိုပြည့်ညတ်တော်ဒီဟုသောကြေးမုံမှန်ဖြင့်ကြည်၍သိနာလေစီယံတနည်းအားဖြင့်မိမိတို့၏ဘဝ၌ထိုပြည့်ညတ်တော်တို့ကိုခြားထားပေးသောတကူအာနာရှင်ပြည့်ညတ်တော်တို့ကိုခြားထားပိုင်သူဤဂျေစုဂယုနာတော်ကိုမျှော်လင့်တောင့်တရန်တာလျင်ဖြစ်လာပါလေမျှော်လင့်တောင့်တတိုက်အောင်လေအပြစ်တရားရိတ်အောက်ကလူသားရဲ့အခြေအနေမှန်ဟာကိုလန်းကိုကိုထင်တဲ့အတိုင်းသွားရသောသူများနဲ့တူတယ်ဆိုရကိုဟေရှာယအနာဂတ်ကျမ်းမှတ်စဉ်ဖော်ပြထားတာလည်းရှိပါသေးတယ်။ဒါကြောင့်မလို့လေအဲ့ဒီအပြစ်လူဘဝအကြောင်းကိုသိုးများနဲ့နှိုင်းရှင်ဖော်ပြရင်းနဲ့အဲ့ဒီအပြစ်အတွက်နောက်ဆုံးမှသိုးမိုက်များဖြစ်တဲ့ကျွန်တော်တို့ရဲ့မျက်ကန်းတစီမကြောက်အသိခောက်ခဲ့အဝင်နဲ့အဲ့ဒီလိုဖော်ပြရမယ့်အပြစ်တွေအတွက်ခရစ်တော်ကိုအသက်ပေးစေဖို့ရန်လူစားတိကိုခံယူစေတယ်။သိုးငယ်ဤအသွေးကိုသွန်းစေတယ်ဆိုတဲ့အချက်တွေဟာပေါ်ထွက်လာပါတယ်။ဟေရှာယအနာဂတ်ကျမ်းအခန်းကြီး53ငယ်9နဲ့6တို့ကိုပြန်ပြီးတော့လေ့လာကြည့်ပါထိုသူသည်ငါတို့လွန်ကျူးခြင်းအပြစ်များကြောင့်နာကျင်စွာထိုးခြင်းနှိပ်စက်ခြင်းကိုခံရလေ၏ငါတို့၏ငြိမ်သက်ခြင်းချမ်းသာကိုဖြစ်စေသောဆုံးမခြင်းသည်သူ့အပေါ်သို့ရောက်၍သူခံရသောဒဏ်ကျက်အပြင်ငါတို့သည်အနာပြောက်လျက်ရှိကြ၏ငါတို့ရှိသမျှသည်သိုးကဲ့သို့လမ်းလွဲလျက်ကိုလမ်းသို့အသီးအသီးလိုက်သွားကြသည်ဖြစ်၍ထာဝရဘုရားသည်ခတ်သိမ်းသောငါတို့၏အပြစ်များကိုသူအပေါ်၌တင်တော်မူ၏တဲ့သောတရှင်မိတ်ဆွေအပေါင်းတို့ပြည့်ညတ်တော်တွေကိုလွန်ကျူးတဲ့အတွက်ဒုစရိုက်အပြစ်ရှိတယ်။ဒါမဲ့ဒီပြည့်ညတ်တော်တွေရှိတဲ့အတွက်လေပြည့်ညတ်တော်တို့ကိုချပိုင်권ရှိလို့ချထားတော်မူသောအဖဖခင်သခင်ကိုမျှော်လင့်တောင့်တစေတယ်ဆိုတာကိုသိပြီဆိုရင်အရေးအကြီးဆုံးအချက်ကတော့အဲ့ဒီမျှော်လင့်တောင့်တအပ်သောသခင်ဖြစ်တဲ့ကယ်တင်ရှင်သခင်ခရစ်တော်ကျွန်ုပ်တို့နှင့်အတူရှိသည်ဆိုတာကိုဆက်လက်ခံယူဖို့ဖြစ်ပါတယ်။မပြတ်မကွက်ခံယူဖို့ရံပဲလေဖြစ်ပါတယ်ဒါကိုအခုရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်9ဟာအခုလိုဆက်လက်ဖော်ပြပေးပါလိမ့်မယ်အငယ်4နဲ့အတူတွဲ၍ဖတ်ရှုကြည့်ပါဒုစရိုက်ကိုပြုသောသူမည်သည်ကပြည့်ညတ်တော်ကိုလွန်ကျူး၏ဒုစရိုက်သည်ကပြည့်ညတ်တော်ကိုလွန်ကျူးခြင်းဖြစ်သည်ကိုတော်သည်ငါတို့၏အပြစ်များကိုဆောင်သွာခြင်းဟာထင်ရှားပေါ်ထွန်းတော်မူသည်ကိုသင်တို့သိကြ၏ကိုယ်တော်၌လည်းအပြစ်မရှိတဲ့ကျွန်တော်အနေနဲ့နှုတ်ကပတ်တော်ကအခိုင်အမာဖော်ပြထားတဲ့အချက်တွေနဲ့ပြန်လည်အောက်မေ့ဆင်ခြင်စရာတွေဟာအများကြီးရှိလာပါတယ်ပထမအချက်ကတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး1အငယ်29အငယ်34တို့မှာဗတ္တိဇံဆရာယောဟန်ဘယ်လိုဖော်ပြခဲ့သလဲဆိုတဲ့အချက်တွေဖြစ်လာပါတယ်ဗတ္တိဇံဆရာယောဟန်ဆိုတာဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့စေတမန်ပဲကယ်တင်ရှင်သခင်ခရစ်တော်ရဲ့လောကမှာအမှုတော်များကိုမထမ်းဆောင်ခြင်းအချိန်မှာကယ်တင်ရှင်သခင်ခရစ်တော်အတွက်ကြိုတင်ပြီးလမ်းခရီးကိုပြင်ဆင်ပေးခဲ့ရတဲ့သူပဲ။သူဘယ်လိုသက်သေခံခဲ့တယ်ဆိုတာကိုအခုလိုကျွန်တော်တို့မြင်နိုင်ပါ रे ။နက်ဖြန်နေ့၌ယေရှုကြွလာတော်မူသည်ကိုယောဟန်သည်မြင်လျင်ဤလောက၏အပြစ်ကိုဆောင်သွားသောဖျားသခင်၏သိုးတငယ်ကိုကြည်လော့တဲ့။တခါဆက်ပြီးတော့နော်။အဲ့ဒီကြံတဲ့မှာပဲဖော်ပြထားတာရှိပါသေးတယ်။ငါသည်မြင်၍ဤသူသည်ဖျားသခင်ဤသားတော်ဖြစ်တော်မူကြောင်းကိုသက်သေခံသည်ဟုယောဟန်ဆိုလေ၏တဲ့ရှင်းပါတယ်နော် ကျွန်တော်မိတ်ဆွေတို့လူလောကသမိုင်းရဲ့အပြစ်တို့ကိုသူကသာယူဆောင်သွားခဲ့ပါတယ်။သူမှအပြစ်အရှင်းမရှိခဲ့ပါဘူး။အဲ့ဒီလိုပါပဲ။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3အငယ်15 16တို့မှကျတော့ကျွန်တော်အထက်ထက်ကြားရသလိုယိုးကိုမယိုးနိုင်တဲ့ယေရှု၏ပေးဆက်ရခြင်းတွေကိုပါတွေ့ရခြင်းဖြစ်ပါတယ်။ဖျားသခင်ဤသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်။ထာဝရအသက်ကိုရစေခြင်းဟာဘုရားသခင်သည်မိမိ၌တပါးရီသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လောကီသားတို့အားအပြစ်စီရင်ခြင်းဟာဘုရားသခင်သည်သားတော်ကိုဤလောကသို့ဆေလွတ်တော်မူသည်မဟုတ်လောကီသားတို့သည်ကိုတော်အားဖြင့်ကယ်တင်ခြင်းသို့ရောက်မည်အကြောင်းဆေလွတ်တော်မူ၏တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာငါတို့အပြစ်များကိုဆောင်သွားခြင်းဟာပေါ်ထွန်းတယ်လို့ရှင်ယောဟန်ဖော်ပြထားပါတယ်ဒါဟာအထူးဂရုပြုရမယ်အလွန်သီးသန့်ကြသောဖျားသခင်ရဲ့အမိန့်ဆိုတာကိုနားလည်စေတယ်။တစ်ချိန်တည်းမှာသူ့ထံ၌လည်းအပြစ်မရှိဆိုတာဟာသို့တငယ်ပမာရစ်ပူဇော်ခံရရှာသူခရစ်တော်သည်အပြစ်နှင့်ကင်းသောရစ်ပူဇော်သက်ကဖြစ်ခဲ့သည်။သူ၏ကားတိုင်းတော်ပေါ်မှအသေးခံ၍အသွေးတော်ကိုသွန်လောင်စွန့်လူပူဇော်ခြင်းသည်။၁ကျွန်ုပ်တို့အတွက်အပြစ်များကိုတန်ရှင်းစင်ကြယ်စေရန်ဖြစ်သည်။၂အပြစ်ဒုစရိုက်လွန်ကျူးနေသောဘဝမှယုံထွက်နိုင်အောင်ခွန်အားကိုပေးဖို့ရန်ဖြစ်သည်ဆိုတဲ့ထူးခြားချက်တို့တိုးမြင့်ပါဝင်လာတယ်လို့ဆိုရမှာဖြစ်ပါတယ်။မှန်ပါတယ်။သီးသန့်ကြသောဖျားအမိတ်နှင့်ပေါ်ထွန်းတယ်ဆိုတဲ့အချက်။သူ၏ဝိညာဉ်တော်၌အသစ်မွေးဖွားခြင်းဆိုတဲ့အချက်တို့ဟာအတိတ်ကာလသာမန်သိုးသငယ်ကလေးတကောင်ကိုအပြစ်ဖြေစရာအကြောင်းတစ်ခုခုအတွက်ရစ်ပူဇော်ရခြင်းမျိုးတဲ့အလွန်ခြားနားသောဝိသေသလက္ခဏာများရှိနေကြောင်းကိုကျွန်တော်တို့သိထားကြရမှာဖြစ်ပါတယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်6ကိုဆက်ကြပါအောင်စို့ကိုတော်၌တည်နေသောသူမည်သည်ကဒုစရိုက်ကိုမပြုတ်တဒုစရိုက်ကိုပြုတ်တသောသူမည်သည်ကကိုတော်ကိုမသိမမြင်ရသေးကိုတော်၌တည်နေသူသည်ဒုစရိုက်ကိုမပြုတ်တတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့တည်နေတယ်ဆိုတာကိုအင်္ဂလိပ်က abide လို့ဖော်ပြပါတယ် abide ဆိုတာကိုဝင်၍နေရာယူထားခြင်းကြောင့်တည်ရှိနေတယ်လို့ဆိုနိုင်တယ်လို့မိမိကပူကတ်တွဲခိုခြင်းကြောင့်တည်ရှိနေတယ်လို့လည်းဆိုနိုင်ပါ रे ဒါဟာကျွန်တော်တို့သင်သိရသောသမာကျမ်းတစ်လျှောက်လုံးမှာမကြာခဏလက်သုံးစကားအတိုင်းပြောရရင်တော့အစဉ်သဖြင့်သခင်နှင့်လက်တွဲမဖြုတ်သင်ဆိုတဲ့ဇဂစုရဲ့အနှစ်ချုပ်လို့လည်းကျွန်တော်တို့ပြောနိုင်ပါလိမ့်မယ်အဲ့ဒီလိုအစဉ်သဖြင့်သခင်နှင့်လက်တွဲမဖြုတ်သင်ဆိုတဲ့အဘိုက်ရဲ့သဘောတရားဟာသေချာစဉ်းစားလီလီနည်းနည်းလီလီပဲဖြစ်ပါ रे ပမာအဖြစ်ကျွန်တော်နဲ့သီဟောင်းကျွမ်းဟောင်းမိတ်ဆွေတယောက်ကိုအရင်တလောကကျွန်တော်ပြန်ပြီးတော့တွေ့ပါတယ်တကယ်တော့ကျွန်တော်ကိုသူကလိုက်ရှာလို့ပြန်တွေ့ကြအချင်းပါအဲ့ဒီသီဟောင်းကျွမ်းဟောင်းဟာကျွန်တော်ရဲ့သင်သိရသောတမချန်သင်ခန်းစာတချို့ကိုသူနားထောင်ရတယ်ပျောက်သောသားဟာဝက်ဘဝအထိတော့ဘဝနေပါသွားရတယ်ဒါပေမဲ့ဝက်ဖြစ်မသွားလို့အဖရဲ့အိမ်တော်ကိုပြန်လာတယ်ဆိုတဲ့အကြောင်းကိုသူနားထောင်ရင်းနဲ့သူဟာအဖဖျားသခင်စီကိုပြန်ပြီးတော့လာခဲ့ခြင်းပဲသူအပြစ်တွေကိုနောင်တနဲ့ဝန်ချတောင်းပန်ပြီးတော့အဖဖျားသခင်အမှုတော်ကိုသူထမ်းဆောင်ဖို့အတွက်ပြင်ဆင်ထားပြီးပြီ။သူရဲ့ကျွင်းကြံသောအသက်တာတစ်လျှောက်လုံးကိုအဖဖျားသခင်ရဲ့အမှုတော်ကိုဆောင်ရင်းနဲ့အဖရဲ့အစီကံကိုအဖရဲ့အစီတော်ကိုခံဖို့သူဆုံးဖြတ်ပြီးပြီ။သူ့အတွက်လည်းကျွန်တော်အနေနဲ့အားလုံးဝိုင်းပြီးတော့ဆုတောင်းပေးစေခြင်းလို့ကျွန်တော်ကိုတွေ့ကျင်တာပဲ။စသည်စသဖြင့်ရင်ဖွင့်လာပါလေ။အဲ့ဒီတော့မှပဲသူပြောတော့မှပဲနော်။ကျွန်တော်မသိခဲ့တဲ့အတိတ်သမိုင်းကြောင်းတွေကိုကျွန်တော်တန်တော်သိလာရပါတော့တယ်အဲ့ဒီတငယ်ချင်းနဲ့ပတ်သက်လို့ပြောနေတာပါသူဟာသူဝန်ခံတဲ့အတိုင်းဆိုရင်ຢာကဖောက်ပြန်တဲ့စိတ်တစယောဂါရှိသူမူမမှန်သူဘဝကိုပေလျကံသဘောနဲ့ပျက်စီးခဲ့သူတဲ့သူဝန်ခံရှာတယ်အဲ့ဒီလျှို့ဝှက်သမိုင်းပိုင်ရှင်ကြီးဟာအခုအချိန်မှတော့ဝက်ဘဝမှမနေတော့ဘူးဝက်စာကိုတရေကျရတဲ့ဘဝမှမပြောတော့ဘူးအဖအိမ်တော်ကိုတက်လှမ်းဖို့ဆုံးဖြတ်လိုက်ပြီဆိုတာတွေ့ကိုသူရင်ဖွင့်တော့မှပဲကျွန်တော်တန်တော်သိလာရပါတယ်မေဆွေအပေါင်းတို့ဒီလိုမူမမှန်ခြင်းမျိုးတွေကိုအဖဖျားသခင်ဖန်ဆင်းထားတဲ့လူသားရဲ့သဘာဝတရားအတွင်းမှာကိုကိုဟိုရင်းဒီရင်ဖြစ်နေကြသဘာဝတစ်ခုအနေနဲ့ကျွန်တော်တို့မမြင်သင့်ဘူးလားအပြစ်ဘီဇသဘောတစ်ခုအဖြစ်မရှိမြင်နိုင်ဘူးလားဘယ်လိုပဲဖြစ်ဖြစ်ယောဂါဖြစ်စီဖောက်ပြန်မှုပဲဖြစ်စီခရစ်တော်၌တည်ရှိတည်နေခြင်းအဖြစ်ဒုစရိုက်မှသူစရိုက်သူမကူးသန့်မပြောင်းလဲနိုင်ကြဘူးလားပြောင်းလဲလာသောလူသည်အဖြစ်နဲ့ကိုကိုတော်ကိုအစဉ်သိ၍အစဉ်မြင်၍အသက်တာခရီးစဉ်ကိုမပြောင်းလဲနိုင်ဘူးလားဆိုတာတွေကိုကျွန်တော်ဆန်းစစ်ဖို့လိုအပ်လာပါ रे ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်9ချစ်သားတို့သ သင်တို့ကိုအဘယ်သူမျှမလှည့်ပြားစေနှင့်အကျဉ်သူသည်ဖြောက်မှတ်ခြင်းတရားကိုကျင့်၏ကိုတော်ဖြောက်မှတ်တော်မူသည်ဤသူထိုသူသည်ဖြောက်မှတ်ခြင်းရှိ၏စောစောတုန်းကဒုစရိုက်အပြစ်ကိုမပြုတ်ဘူးယံခရစ်တော်၌တည်ရမည်ဆိုတာကိုအဓိကထားလိုက်ပါ रे အခုကျတော့ဖြောက်မှတ်ခြင်းတရားကိုကျင့်ကြစေအဘယ်ကြောင့်ဆိုတော့ကိုတော်သည်ဖြောက်မှတ်ခြင်းဤအရှင်ဖြစ်သောကြောင့်တဲ့
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါ रे နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်10ကနေအခန်းငယ်10အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။